မျိုးသမီးအမတ် Nancy Pelosi ကိုဒီမိုကရက်အမတ်တွေက American အုပ်စုတော်ဥက္ကဋ္ဌဖြစ်ရွေးချယ်လူကြပြီမဲ့ January မှာကျင်းပမဲ့အုပ်စုတော်မြင့်ဆုံးကြီးစီဝဲမှာတော့သူဟာစင်တော်မှုနဲ့ရင်ဆိုင်ရပါရှိနေပါတယ်ဒီမိုကရက်အမတ်တို့ကခေါင်းဆောင်မှုအစ်စ်ဆန္ဒရှိနေကြပြီမဲ့အုပ်စုတော်ရဲ့ကော်မတီတကပိတ်အစည်းအဝေးမှာသူဟာအနိုင်ရမှာဖြစ်ကြပါတယ်အောက်ဆက်တော်လူမဲ့အမမများအဖွဲ့ဥက္ကဋ္ဌဖြစ်နယူးယောက်ကအသက်48နှစ်အရွယ်ဟာကင်ဂျက်ဖရီးစ်ကိုရွေးချယ်လိုက်ကြပြီးတဲ့နောက်အောက်ဆက်တော်ခေါင်းဆောင်မျိုးဆက်တဲ့အယူအဆရှည်တန်းရပါတာဖြစ်ပါတယ်ဟာကင်ဂျက်ဖရီးစ်ဟာကယ်လီဖိုးနီးယားကဝိုင်ရင်အမျိုးသမီးအမဘာဘရာလီကိုပုတ်ကစီကနဲ့အနိုင်ရရှိခဲ့တာဖြစ်ပြီးအောက်ဆက်တော်ခေါင်းဆောင်မှုကိုအပြောင်းအလဲဖြစ်လာနိုင်ရရှိနေပါတယ်နန်စီပလိုစီဥက္ကဋ္ဌဖြစ်ရွေးခံရဖို့အတွက်အောက်ဆက်တော်မှာအမတ်435ဦးရှိရတဲ့218ဦးရဲ့ထောက်ခံမှုလိုအပ်ပါတယ်။ဒီမိုကရက်ပါတီက233နေရာအနိုင်ရသဖြင့်အဲ့ဒီထက်ကအမတ်တချို့ကမဆုံးဖြတ်ရသေးတဲ့အခြေအနေမှာရှိနေပါတယ်။